ရှင်များခင်စီးပွားရေးဖွံ့ဖြိုးမှုကနေတဆင့်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စေဖို့အတွက်ဆိုပြီးတော့ EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံပေါ်မှာအထူးကုံသွယ်မှုအခွင့်အရေးကိုပြန်လည်ပေးရလိုက်ပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့အတင်းအဓမ္မလိုအပ်ပေးခိုင်းစေမှုတွေကြောင့်မြန်မာနိုင်ငံပေါ်မှာအရင်ကပေးထားတဲ့အထူးကုံသွယ်မှုအခွင့်အရေးကို EU ကနေပြီးတော့1998ခုနှစ်တုန်းကရုပ်သိမ်းခဲ့တာပါဒါပေမဲ့လည်းအခုဒီမြန်မာနိုင်ငံရဲ့အတင်းအဓမ္မလိုအပ်ပေးခိုင်းစေမှုပပျောက်ရေးကျူးပန်းဆောင်ရွက်မှုတွေတိုးတက်လာတဲ့ကြောင့်အခုလိုမျိုးဒီအခွင့်အရေးကိုပြန်ပေးခဲ့တာလို့ EU ကနေပြီးထုတ်ပြန်ပါတယ် GSP Generalized System of Preference လို့ခေါ်တဲ့အထူးကုံသွယ်မှုအခွင့်အရေးကြောင့်မြန်မာနိုင်ငံကနေပြီးတော့ဥရောပသမဂ္ဂနိုင်ငံတွေကိုတင်သွင်းမဲ့မြန်မာကုန်ပစ္စည်းတွေအတွက်အခွန်စည်းကြပ်မှုတွေကင်းလွတ်သွားမယ်လို့စီးပွားရေးပညာရှင်ဦးစောဦးကပြောပါတယ
်ကျွန်တော်တို့နိုင်ငံအတွက်ဒီဈေးကွက်တွေရှာနေတဲ့ပြည်မှာဒီဥရောပဈေးကွက်ကလည်းကျွန်တော်တို့တမန်တမအရေးကြီးတဲ့ဈေးကွက်ကဖြစ်ပါတယ်သူတင်ကျွန်တော်တို့ရှိကဒီလေယာကန်နဲ့ဒီသံဃာကန်နာပေါ့နော်ဒီအားဒီပို့ပုံလုပ်ငန်းတွေရဲ့အဓိကဥတည်နေတဲ့ဈေးကွက်ဟာကျွန်တော်ဥရောပဈေးကွက်ဖြစ်ပါတယ်ဒီဥရောပဈေးကွက်မှာကျွန်တော်တို့ GSP ကိုပြန်ပြီးတော့ရလိုက်တဲ့အတွက်ကြောင့်မလို့ကုန်တယ်မှုမှာအခုမျိုးဟို GSP အရင်မရခင်ထက်ဒီအခွန်စည်းကြပ်မှုတွေကနေပြီးတော့ကျင်းလို့တော့နော်အဲ့တော့ကျွန်တော်တို့ကွန်စီတက်တဲ့အခါလည်းကြီးပါတယ်ရေနှုန်းကဆိုရင်ဒီ73ရာခိုင်နှုန်းကနေ95ရာခိုင်နှုန်းလောက်ထိကျွန်တော်တို့အခွန်စီတက်ချင်းခံနေရတာပဲနော်ဒီ GSP ရပြီဆိုတော့ခုနကပြောတဲ့ကွန်စီတက်မှုရအောင်ကိုကျင်းလို့ခွင့်ရလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ပို့ပုံတော်တော်များများဟာဥရောပဈေးကွက်ကိုပို့မယ်ဆိုရင်ပို့ပြီးတော့ပို့လို့ရနိုင်တဲ့အခြေအနေဖြစ်သွားတယ်လို့ပြောလို့ရပါတယ်
EU ဥရောပသမဂ္ဂကနေပြီးတော့အခုလိုမြန်မာနိုင်ငံကိုအထူးကုံသွယ်မှုအခွင့်အရေးပြန်လည်ပေးရတာကိုမြန်မာစီးပွားရေးလုပ်ငန်းရှင်တွေကကြိုဆိုခဲ့ကြပါတယ်။ရေထွက်ပစ္စည်းလုပ်ငန်းတွေနဲ့အထည်ချုပ်လုပ်ငန်းတွေအတွက်ကနဦးအကျိုးဖြစ်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံ၅လုပ်ငန်းအဖွဲ့ချုပ်ရဲ့အထူးထွေအတွင်းမှုဦးဝင်းကျန်က VOA ကိုပြောပါတယ
်။ဟိုအနည်းစားဆုံးကတော့ရေထွက်ပစ္စည်းနဲ့အထည်ချုပ်ပေါ့။အဲ့ဒီနှစ်ခုကတော့ကျွန်တော်တို့ဒါဟိုသူများနဲ့မတူတဲ့ထူးခြားတဲ့ဒီအခွင့်အရေးပေါ့။ 73.8 ရာခိုင်နှုန်းပြန်အမ်းမယ်ဆိုတဲ့အခွင့်အရေးကိုကျွန်တော်တို့ရတော့မှာပေါ့အဲ့ဒါ
73.8 ပြန်အမ်းမယ်ဆိုတာဘယ်လိုသဘောမျိုးလဲခင်ဗျာ
73.8 ရာခိုင်နှုန်းဆိုတာဒီကျွန်တော်တို့ကငွေ100ဘူးပို့တာနဲ့သူက 73.8 ရာခိုင်နှုန်းကျွန်တော်တို့ဒီ100ဘူးပြည်တာနဲ့သူကပြန်အမ်းပေးလိုက်တာပေါ့ဒီကျွန်တော်တို့စီကဟိုသူတို့သတ်မှတ်ထားတဲ့ကုန်ပစ္စည်းကိုသူတို့ဝယ်တယ်ဆိုခဲ့လို့ရှိရင်အဲ့ဒီဝယ်တဲ့ကုန်ပစ္စည်းအတွက်အထူးခွင့်ရေးပေးတာပေါ့ဗျာအဲ့ဒီအထူးခွင့်ရေးက 73.8 ရာခိုင်နှုန်းတော့အခွင့်အရေးကိုကျွန်တော်တို့ရတယ်
အရင်တုန်းကဒီမြန်မာနိုင်ငံပေါ်မှာ EU ကနေပြီးတော့စီးပွားရေးပိတ်ဆို့မှုတွေလုပ်ခဲ့တယ်ဆိုပေမဲ့ရေထွက်ပစ္စည်းချို့ EU နိုင်ငံတွေကိုတင်ပို့ခဲ့ပူတာရှိပြီးတော့အခုချိန်ဒီတိုင်းဆိုရင်တော့အရင်ကထက်ပိုပြီးတော့အကျိုးမြတ်တွေရလာလိမ့်မယ်လို့ဥဝင်းကျန်ကတော့ပြောပါတယ်
ကျွန်တော်တို့ဒီမှာဒီရေထွက်ပစ္စည်းမှာ EU ကသူ့ရဲ့ insider တွေလာထားပြီးတော့သူ့ရဲ့ inspiration အစီအစဉ်တွေနဲ့အသေးခံဆက်ယုံတွေပေါ့နော်ဒီ processing လို့ခေါ်တဲ့ရေထွက်ပစ္စည်းပြုပင်ထုတ်လုပ်တဲ့ဆက်ယုံတွေကို EU ဆက်နဲ့မိအောင်လို့လာပြီးတော့ဟိုအဆင့်မြင့်ပေးတာရှိတယ်ဤပညာပိုင်းအရာသူတို့ကြီးကြပ်ပြီးတော့ပေါ့နော်အခုလဲအဲ့ဒါရှိတော့မယ်ဥပမာဟိုဆက်ရုံဆို73ရောင်လောက်ကျွန်တော်တို့က EU အဆင့်မြင့်အောင်ပြုပင်ပြီးသွားပြီနောက်ထပ်ဟို EU အဆင့်မြင့်ဖို့အတွက်စ조사နေတဲ့ဆက်ရုံတွေလည်းရှိတယ်ပေါ့ဗျာဒီအဲ့ဆက်ရုံတွေကထွက်လာတဲ့ပစ္စည်းဆိုရင် EU တိုင်းရဲ့ပို့ခွင့်ရတယ်ပေါ့ဗျာအဲ့ဒီပို့ခွင့်ရတာကဟိုတရားဘိုးပို့ရင်တရားဘိုးပဲရမှာပေါ့အခုကတော့ GSP ရပြီဆိုရင်တော့တရားဘိုးပို့ရင်ကျွန်တော်တို့က 73.8 ရာခိုင်နှုန်းကျွန်တော်တို့ကိုအဲပေါ်မျိုးတဲ့နိုင်ငံဖြစ်နေဆောင်ပြီးမဲ့သဘောရှိတာ
ပေါ့ EU ဥရောပသမဂ္ဂအနေနဲ့အခုလိုမျိုး GSP အထူးကုံသွယ်မှုအခွင့်အရေးတွေပေးလိုက်ရမှာမြန်မာနိုင်ငံရဲ့အရေးကြီးတဲ့စိုက်ပျိုးရေးကဏ္ဍအပါအဝင် EU နိုင်ငံတွေမှာတတ်မှတ်ထားတဲ့အရေးအသွေးပြည့်မီအောင်တော့ကြိုးပမ်းရလိုက်အောင်ပဲလို့ဦးဝင်းကျန်ကသုံးသပ်ပါတယ
်။အဲဆိုအခြေချုပ်လုပ်ငန်းကနိုင်ငံမှာဒီလုပ်သားတရားကလည်းပေါ်များတယ်။နောက်ကျွန်တော်တို့ဒီမှာဟိုထူထောင်ဖို့လဲလွယ်ကူတဲ့လုပ်ငန်းဖြစ်နေတဲ့အခါကျတော့ GSP ပြီးတော့မယ်ဆိုခဲ့လို့ရှိရင်တော့ဒီအခြေချုပ်လုပ်ငန်းကကျွန်တော်တို့အရင်ဆုံးခံစားရမယ့်လုပ်ငန်းပဲ။ဒီတော့ကျွန်တော်တို့ကဟိုလုပ်ငန်းတစ်ခုတည်ယူလိုက်စဉ်ကြည့်ရင်တော့ရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းပေါ့ရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းကဖမ်းဆီးရေးနဲ့မွေးမြူရေးဆိုတော့အပိုင်းနှစ်ပိုင်းရှိတာအဲ့ဒီအပိုင်းနှစ်ပိုင်းလုံးကတော့ကျွန်တော်တို့ကဖမ်းမဲ့ပိုင်းတွေကတော့ချိန်လို့မရဘူးအဲသို့တော့ဟိုမွေးတဲ့ပိုင်းကြတော့ကျွန်တော်တို့ကသူတို့ဘာလိုချင်တယ်လဲဆိုတာကိုတော့ကျွန်တော်တို့ဟိုဘက်ဒီဘက်ဟိုတိုက်ဟိုနဲ့လုပ်ပြီးတော့ညှိပြီးတော့ပေါ့နော်အဲ့ဒီမွေးမြူထုတ်လုပ်မှုတော့ကျွန်တော်တို့လုပ်ပြီးလို့ရတယ်ဥပမာသူတို့ကပစုံလိုချင်တယ်လားငားလိုချင်တယ်လားငားဆိုရင်လည်းဘလို့မျိုးစားမျိုးလိုချင်တယ်လဲပေါ့နော်အစုံစုံလည်းဘလို့မျိုးစားပြုတ်လို့ရင်းနေဆိုတာဒါကိုလိုက်ကြည့်လို့ရတယ်ကျွန်တော်ဒီမှာစိုက်ပျိုးရေးတို့ဘာတို့ရဲ့ထွက်ကုန်တွေဘာတွေကတော့ကျွန်တော်တို့ထင်တယ် EU အဆင့်မြင့်အောင်လို့သွားဖို့ကြတော့ဒါကြတော့နည်းနည်းအခက်အခဲရှိလိမ့်မယ်လို့ကျွန်တော်ထင်တယ်ဗ
ျစီးပွားရေးပညာရှင်ဦးစောဦးကတော့ကြံလုပ်ငန်းကဏ္ဍတွေကထုတ်ကုန်တွေအရေးအသွေးမြင့်တက်လာဖို့နဲ့ထုတ်လုပ်သူတွေရဲ့ဝင်ငွေတိုးလာဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေစီးပွားရေးခေါင်းဆောင်တွေဘက်ကမျှဝေပြီးတော့ကူညီဆောင်ရွက်သွားဖို့လိုမယ်လို့ပြောပါတယ်
အဲ့လိုအခွင့်အရေးတက်လာအောင်လုပ်ပေးဖို့ကလည်းကျွန်တော်တို့ရှိရလုပ်ငန်းရှင်တွေရဲ့ဒီစီးပွားရေးကောင်းဆောင်တဲ့သူတွေရဲ့တာဝန်လို့လည်းတာဝန်ရှိတယ်လို့လည်းပြောလို့ရပါတယ်။ဘာကြောင့်လဲဆိုတော့ဟို GSP ကိုအဲကိုယ်လုပ်ခွင့်ရလိုက်ပြီဆိုတဲ့ကိစ္စဟာဒါကျွန်တော်တို့အဓိကတော့လုပ်ငန်းရှင်တွေအတွက်ပို့ပြီးတော့အခုဒီပုံစံလုပ်ငန်းကိုလုပ်တဲ့နေရာမှာပို့ပြီးတွေ့ချိန်မဲ့သဘောရှိပါတယ်။အဲ့တော့ရပါမယ်အကျိုးများဟာဒါကျွန်တော်တို့အားလုံးညဝေခံစားတတ်ဖို့လိုပါတယ်ဒါမှသာလေကျွန်တော်တို့ဒီကန္နာကြီးတစ်ခုလုံးကိုတက်အောင်တောင်းကျင့်နိုင်မှာဖြစ်ပါတယ်အဲ့တော့အဲ့ဒီနေရာမှာရပါတဲ့ကျင်းများအားလုံးကိုထုတ်လုပ်သူတွေကိုလည်းပုံပြီးတော့ဝင်ငွေတိုးအောင်ဆောင်ရွက်ပေးဖို့လိုအပ်တယ်ဆိုတဲ့ဟာလို့ကျွန်တော်လို့ဆိုပြောကြလိုပါတယ
်မြန်မာနိုင်ငံအတွင်း EU ဥရောပသမဂ္ဂရဲ့အထူးကုံသွယ်မှုအခွင့်အရေးပြန်ပေးလိုက်တာကြောင့်မြန်မာထုတ်ကုန်အတော်များများ EU နိုင်ငံတွေကိုသွင်းရမှာအခွန်စည်းကြမှုကင်းလွတ်ခွင့်အပြင်ဥရောပသမဂ္ဂနိုင်ငံတွေကိုပို့ကုန်ပို့မဲ့လုပ်ငန်းရှင်တွေအနေနဲ့ EU နိုင်ငံတွေဘက်ကထုတ်ကုန်တွေကိုလည်းပြန်လည်သွင်းယူနိုင်မဲ့အခွင့်အလမ်းကောင်းတွေရရှိပါမှုလို့ EU မြန်မာနှစ်ဖက်ကုန်သွယ်ရေးအခွင့်အလမ်းတွေတိုးပြင်လာမယ်လို့မျှော်လင့်ရပါတယ်ခင်ဗျာကျွန်တော်တားညွှန်ပါ